စေပရိပခရီမတည်ငြိမ်နိုင်သေးတဲ့ရခိုင်ပြည်နယ်ဘူးဒီတော်မြို့နယ်စံကောတော်ကျေးရွာဘက်မှာတော့ဒီကနေ့မြမတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသားတွေနေရက်ကနေဆွတ်ခွာပြီးတော့စစ်ဘေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်မြမစစ်တပ်ရဲ့ပြောခွင့်ရကတော့ဒီကိစ္စကိုသူမသိရှိသေးဘူးလို့ပြောဆိုထားပြီးတော့ရသေးတော်မြို့နယ်အငူမော်မောင်နှောကားလမ်းဘက်မှာဒါမနေ့ညနေတုန်းကမိုင်းမုံတချို့ကိုရှာတွေ့ခဲ့လို့ဖောက်ခွဲဖြက်စီးခဲ့ရတာရှိတယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဒီကနေ့မနေ့ဘူရီတောင်မြို့နယ်စံကူတောင်အုပ်စုနယုံတောင်ကျေးရွာဘက်ကိုစစ်မော်ကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေမှုကြောင့်ရွာသားတွေထွက်ပြေးနေရတယ်လို့စံကူတောင်ရွာသားဦးကျော်လှကပြောပါတယ်
ကျွန်တော်ကအစောကြီးကတော့တက်ကအကြောင်းသားလမ်းတော့ရှင်ရလမ်းတော့ပြီးတော့တိုက်ခင်
းစံဘိုးတော်ရွာသားတွေကစေတီတောင်ချေးရွာဘက်ကိုတင်းရှောင်နေရတယ်လို့စေတီတောင်ချေးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါတယ
်စံဘိုးတော်နေဘက်ကတိုက်ဆံကြရတယ်လို့ကျွန်တော်ရွာသားတွေကကျွန်တော်စေတီတောင်ကိုပဲစေတီတောင်ကလေးစကားကိုပဲကျွန်တော်ဆောက်ရှိလာကြတာပါဟိုစေတီတောင်ကြီးတောင်းနဲ့ငွားရနဲ့ချေးရှိတယ
်စံဘိုးတော်နေုံတောင်ဖြစ်ရှားကောင်းစားတဲ့ရွာသား1500ကျော်ဟာစီဒီတောင်ဆစ်ဆောင်စကားမှာခိုလုံနေကြရပြီးစားတော့ရေးအတွက်လူမှုကူညီရေးအဖွဲ့တွေကလည်းကူညီပေးဆောင်နေပေမဲ့ရေးစီအတွက်ခက်သွေးနိုင်တဲ့အခြေအနေမှာရှိနေပါတယ်။ဘူရီတောင်မြို့နယ်ပြင်မှာဒီကနေ့တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲတပ်မတော်ဘက်ကတဖက်တပ်ပြစ်ခတ်နေတယ်လို့ရခိုင်တပ်တော်အေအေဂန်ချာရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဘူရီတောင်မြို့နယ်ချင်းမှာလည်းအဲ့ဒီနွားယုံတောင်တို့စံကိုတောင်တို့ဥယျင်တာတို့အဲ့ဒီနေရာတွေကိုဗမာစစ်တပ်ကလည်းနေနေဆောင်ပြစ်နေကြကြ။ဘာမှတိုက်ပွဲဖြစ်တာမရှိပါဘူးအဲ့ဒီနေရာတွေ။တိုက်ပွဲဖြစ်တာမရှိသေးနဲ့ဗမာစစ်တပ်ကတိုက်ပွဲနေပြီးတော့အကြောင်းမင်းဖြစ်နေတာ။ဒါပြည်သူလူထုပြည်သူတွေဝင်တော့မနေနိုင်အောင်လုပ်တာပဲ
။မြန်မာစစ်တပ်ပြောခွင့်ရဘူမှုချုပ်ဆွန်မင်းထွန်းကတော့ဘူရီတောင်မြို့နယ်တွင်ဒီကနေ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်။ဒါပေမဲ့လည်းရသေတောင်မြို့နယ်အငူမော်ချေးရွာကလမ်းမှာတော့မင်းညနေပိုင်းကမိုင်းပုံးလူချုပ်ရှာဖွေတွေ့ရှိခဲ့တာကြောင့်ဖောက်ခွဲဖြစ်စီခဲ့ရတဲ့ကြောင်းတပ်မတော်သတင်းမှထုတ်ပြန်ရေးအဖွဲ့အသိအမှုဘူမှုချုပ်ဆွန်မင်းထွန်းကပြောပါတယ်။
မလေးကအမူမော်နဲ့ထောင်းတော်နဲ့အဲမှာတော့ကျွန်တော်တို့ကတော့မိုင်းရှာဖွေတွေ့ရှိရကျွန်မကျွန်တော်တို့လည်းမသိငါရတွေ့လို့မလို့ကျွန်တော်တို့ဖောက်ခွက်ဆက်စီလိုက်ကြတော့ရှိတယ်မလေးကညနေကျောင်းလာကြတော့ဒီတိုင်းမရှိပါဘူးဗျအဲဒီမှာဓမီပိုင်းလေးလုံးကျွန်တော်တို့တွေ့တယ်အဲဒါဖောက်ခွက်ဆက်စီလိုက်ကြဘူးဘယ်ဝါလက်ချက်လို့တော့ကျွန်တော်ဆွဆွဲရတာခက
်အမူမော်ကြေးရသားတွေကတော့ဒါဟာဘုံဖောက်ခွက်ဆက်ဆက်မှုဖြစ်တယ်လို့ယူဆနေကြပြီးဒီဖောက်ခွက်မှုကြောင့်စိုးရင်စိမ့်နဲ့ဘုံကျောင်းဝင်မှာခိုလုံနေရတယ်လို့အငူမော်ကုန်းတန်းကြေးရအုပ်ချုပ်ရေးမှူးဦးမောင်ကန်းထွန်းကပြောပါတယ
်။ဒီရွာကလူတွေကတော့ညတော့ကကြောက်တော့ဘုံကျောင်းမှာအကြရတယ်တဲ့။မိန်းမတွေတော်တော်များများဘုံကျောင်းထဲမှာအကြရတယ်လို့ပြောတာပဲ
။ဒီခိုင်ပြည်နယ်တွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်တော်အီတို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်ပြီးအရသာတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေတယ်လို့စစ်ကြီးဆောင်ရွာသားတွေကလည်းစိုးပွားလာနေပါတယ်။မြဦးသမြုပ်နယ်ထဲမှာစစ်ဆောင်စခန်း50ခုရှိနေပြီးစစ်ဆောင်လူကြီးကလည်းသပေါင်းကျော်ရှိနေပါတယ်။ရခိုင်ပြည်နယ်ငါးမြို့နယ်နဲ့ချင်းမြို့နယ်ပလဝါမြို့နယ်တွဲမှာစုစုပေါင်းစစ်ဆောင်ဦးရေ3000ကျော်ရှိနေပြီးဒီစစ်ဆောင်တွေကူညီပေးဆောင်ရေးမှာအာဏာပိုင်တွေကလည်းကန့်တတ်ထားတဲ့အခြေအနေကြောင့်ရေရှည်စားတောက်နေတဲ့ရေးတွေအခက်တွေ့လာနိုင်တယ်လို့စစ်ဆောင်ကူညီပေးရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။